ဒီမနက်ပိုင်းမှာတိတ်ဆုံးသွားတဲ့ဥပြည့်ဖြိုးအောင်ရဲ့မိခင်ပါဥပြည့်ဖြိုးအောင်ဟာမွန်ပြည်နယ်ကြံမရောထောင်မှာတိတ်ဆုံးခဲ့တာပါအ
ဲလိုမရဘူးပေါ့ဟေးလို့ရရရခုန်သားတော့လားလို့ဝေလို့ရလို့ခုန်ပြလို့ရတယ်
ဒါဟာတပတ်အတွင်းမှာတွင်နောက်ထပ်နိုင်ငံကြီးအကျဉ်းသားတယောက်အချိန်မီဆေးကုသခွင့်မရဘဲတိတ်ဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ပါတယ်။ကြိုင်မျောထောင်မှာဇန်နဝါရီလ12ရက်နေ့ကလည်းအစ္စလမ်ဘာသာဝင်အသက်43နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုရာရှင်ခဟာရှင်ဆိုသူလည်းတည်ဆုံးခဲ့တာပါ။အခုတည်ဆုံးသူဟာအသက်32နှစ်အရွယ်အာနာသိမ့်မှုကိုစန့်ကျင်တဲ့အကြမ်းမဖက်တဲ့လှုပ်ရှားမှု CDM မှာပါဝင်ခဲ့တဲ့မိသက်ဝန်တန်းဥပြည့်ဖြူအောင်ဖြစ်ပါတယ်။သူကိုစစ်ကောင်စီဘက်ကအကြမ်းဖက်ဥပဒေပုံမှား50နှစ်ကာကြီးနဲ့ဆွဆွဲပြီးတော့ထောင်ခုနှစ်နှစ်ချမှတ်ခဲ့တာပါ။တေဆုံးခဲ့ရတာနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းက VOA ကိုခုလိုပြောပါတယ
်။သူကဒီအပြင်ပေါ့နော်အဖမ်းမခံရင်ကာလာမာရီကမကြခဏတော့သူဘက်အောင်နေတဲ့အချင်းရှိတယ်။မနေ့ကလည်းပုံမှန်တနေ့ကုန်လုံးကတော့ EC ပဲပြရမှာပါပဲပေါ့နော်။ညနေခင်းတော့ရောက်တဲ့အခါမှာသူဘိုက်တွေစောင်းအောင်ရင်းနဲ့တန်းအပိတ်သွားတာပေါ့နော်။9နာရီဆိုကြတော့ကသူအောင်ရင်အောင်ရင်မတက်တာရယ်ဆုံးပေါ့နော်။ဝန်ထမ်းတွေကိုခေါ်တယ်ခေါ်ပြီးတော့ထောင်မှာရှိတဲ့ဆေးရုံကိုထောင်ဆေးရုံကိုသူတို့ခေါ်သွားတယ်ပေါ့နော်ဆေးရုံရောက်တဲ့ခါမှာတာဝန်ကျနေတဲ့ duty မှာကဆေးရုံ OG မရှိဘူးအဲ့မှာတာဝန်ကျနေတဲ့ duty ကတော့ဘက်ဆိုင်ရာဆရာဝန်တယောက်တာဝန်ကျနေတာပေါ့နော်အဲ့တော့ကျန်တဲ့ဆရာဝန်လည်းမရှိတဲ့ခါမှာသူကမေးမြန်းပြီးမှလက်တော်သက်တာဖို့အတွက်ဆိုမှဆေးတလုံးထိုးပစ်လိုက်တယ်ပေါ့နော်အဲ့ခါမှာတော့သူနည်းနည်းလေးပြန်တက်တာရဲလို့ကျွန်တော်သိရတယ်တက်တာလို့ဆိုမှခါလေးသူအဲ့မှာ easily သူတနေရာမှာထိုင်ပြီးမှခါလေးငြိမ်နေချိန်ပါပဲတနိုင်ဒီကလောက်ကြာပါသူပြဿနာကအမြုပ်တွေထွက်လာပြီးမှသူအောက်ကိုလဲကြသွားတာပေါ့နော်အဲ့ခါကျမှဒါမနိုင်တော့တဲ့အဆုံးမှဒါကျွန်တော်ထောင်ဆရာဝန်ပေါ့နော်ခုနကကျွန်တော်ပြောတဲ့ဆေးရုံ OG ရောက်လာတယ်အဲတက်ကယ်စီနှလုံးထိုးပြီးရေပေါ့အမှမတက်တာလဲဆိုမှအောက်ဆီဂျင်တက်ပြီးမှသူ့ကိုပြင်ပမှရှိရေပေါ့နော်အစိုးရဆေးရုံတရုံကိုခေါ်ရတယ်ပေါ့နော်ခေါ်ရတယ်အဲအဲဆေးရုံရောက်တဲ့ခါမှာတော့ဒါသူတည်ဆုံသွားပြီဆိုတော့ကျွန်တော်တို့သိလိုက်ရတယ်ပေါ့လေ
ဒီမိနစ်2နာရီလောက်မှတည်ဆုံကြောင်းထောင်ဘက်ကအကြောင်းကြားခဲ့တယ်လို့အစာအိမ်အချင်းပေါက်တယ်လို့ပြောဆိုခဲ့ကြောင်းမိသားစုနဲ့နှိဆက်သူက VOE ကိုအတည်ပြုပါတယ်သူဟာရန်ကုန်အင်းစင်ကဖြစ်ပြီး2022တလပိုင်းမှာကရင်ပြည်နယ်ဖအံမြို့နယ်တန်လွင်တရားထိတ်မှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးတဲ့နောက်ပုံမှန်52ကာကြီးနဲ့2022ခုနှစ်နှစ်လပိုင်းမှာထောင်ဒဏ်9နှစ်ချမှတ်ခဲ့တာပါဖအံထောင်တောင်ကလေးထောင်မှာအဲ့ဒီနှစ်9လပိုင်းအထိနေခဲ့ပြီးတဲ့နောက်အခုတည်ဆုံးခဲ့ချိန်အထိကြိုင်မျောထောင်မှာအကျဉ်းချခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတဦးဖြစ်ပါတယ်အကျဉ်းထောင်တွေစီထောင်ဝင်စားပါဆယ်ပေးပို့ရမှာနိုင်ငံခြားဆေးဝါးတွေပို့ခွင့်ကန့်သက်ထားသလိုအချင်းထောင်ထဲမှာလည်းလုံလောက်တဲ့ဆေးဝါးကုသခွင့်မရတဲ့ပြည်အရေးပေါ်လူနာတွေကိုအချိန်နဲ့တပြေးညီပြင်ပဆေးရုံစီပို့ဆောင်ကုသခွင့်မရခဲ့တာတွေကြောင့်နိုင်ငံရေးအချင်းသားတွေမတည်သင့်ပဲတည်ဆုံနေရတယ်လို့အချင်းသားတွေကအကူအညီပေးသူတွေကထောက်ပြနေပါတယ
်အဓိကတော့ဗျာဒီထောင်ထဲမှာဒီကျမရဲ့ဆက်ဆံမှုအင်တာနက်ညံ့ဖျင်းတဲ့ပြဿနာပေါ့နော်ပြည်နယ်အချင်းသားတွေကိုဆေးဝါးကုသဖို့အတွက်တိတိကျကျဘာမှစီစဉ်ပေးထားတာမရှိဘူးကျမျိုးထောင်မှာရှိတဲ့တာဝန်ခံထောင်ဆရာဝန်ဆိုတာလည်းတော့ကိစ္စတစ်ခုခုရှိမှထောင်ထဲကိုဟိုဈေးကန်းကိုလာတဲ့ပုံစံမျိုးကျွန်တော်ကြားသိထားတယ်ပေါ့နော်။အဲ့တော့တကယ်တမ်းဟိုမဆုံးသင့်တဲ့အဆုံးသွားကြရတယ်။ဟိုတကယ်ကိုကုသပေးမှုလိုအပ်တဲ့အခြေအနေမှာဆေးဝါးမလုံတော့တာတွေရောဒီဆရာဝန်တွေရဲ့စနစ်တကျကုသပေးမှုမရှိတာတွေရောဒါတွေတော့အဆင့်ဆင့်ဒီအမိန့်နာခံနေရတဲ့ကိစ္စတွေအကြောင်းပါကျွန်တော်နိုင်ငံချင်းသားတွေကမဆုံးရှုံးသင့်တဲ့ဆုံးရှုံးသွားတဲ့အနေအထားမျိုးတွေကျွန်တော်ကြားနေရတယ်ပေါ့နော
်။ဒီတစ်ပတ်အတွေ့သေဆုံးသူကိုရီးယားရှင်ဥပြည့်ဖြူအောင်တို့ရဲ့ရုပ်အလောင်းတွေကိုမိသားစုတွေစီပြန်ပို့မပို့ကိုတော့မသိရသေးပါဘူး။ဒါပေမဲ့လည်းမနေ့ပြန်မှာမိသားစုတွေအနေနဲ့ကွဲလွန်သူကိုအချင်းတောင်မှာတွားရောက်ကြည့်ရှုမယ်လို့မိသားစုနဲ့နှိဆက်သူတွေစီကသိရပါဗျ။ဒါနဲ့ပတ်သက်လို့ကြိုင်မျောအချင်းတောင်နဲ့နေပြည်တော်ကအချင်းဦးစီးဌာနဘက်ကိုအချိန်ချင်းဆက်သွယ်ခဲ့ပေမယ့်ပြန်လည်လက်ခံဖြေဆိုတာမရှိခဲ့ပါဘူး။ထောင်နဲ့နှိဆက်သူတဦးကတော့ကြိုင်မျောထောင်မှာအချင်းသားတွေလိုအပ်လို့နိုင်ငံခြားဆေးဝါးတွေတွင်းမယ်ဆိုရင်အခကျင်းငွေပေးရတဲ့ထောင်အခေါ်လိုင်းကြီးပေးနိုင်မှသာတင်သွင်းခွင့်ရှိတယ်လို့လိုင်းကြီးအနေအများပေါ်မူတည်ပြီးကြန့်ကြာတယ်လို့လည်းပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အကျဉ်းထောင်တွေတဲကနိုင်ငံရေးအကျဉ်းသားတွေအခုလိုတိတ်ဆုံးမှုတွေအပြင်သူတို့ရဲ့ရပိုင်ခွင့်တွေရအောင်စစ်ကောင်စီဘက်ကခွင့်ပြုလာအောင်ဖိအားပေးကြဖို့နိုင်ငံတကာကြက်ချီနီအဖွဲ့ ICRC နဲ့ကုလသမဂ္ဂလိုလူခွင့်ရေးတွေကာကွယ်ပေးနေတဲ့အဖွဲ့အစည်းတွေကိုအခုလိုတောင်းဆိုပါရစေ။
ဟိုနေ့အသက်မဆုံးရှုံးသင့်မဲနဲ့ဆုံးရှုံးလာတာတွေတွေ့ရတယ်။အဲမီဒီယာနေတဆင့်ပေါ့နော်။ကုလသမဂ္ဂလောက်ကအဖွဲ့အစည်းတွေကလည်းတဆင့်ပေါ့နော်။ဒါတွေဥတ္တိရောတော့ထောက်ရှောက်စပြောင်းလုပ်နေသောညာလေအခုအချိန်ထိကတော့နော်တရားဝင်လိုက်စင်ထုတ်ပေးရတဲ့ပုံစံမျိုးပဲဗျ။အရေးယူအဖြစ်ပေးတာတွေမရှိတဲ့ခါကျတော့သူတို့ကခက်တီတီပဲနော်ပို့ပြီးတော့ပြောလာပြီးဆိုတော့ပို့တိုးပြီးတော့အတွင်းမှာပို့တိုးပြီးတော့ဆောင်ရွက်လာတာတွေတွေ့ရတယ်ပေါ့နော်။အခုလိုမျိုးအသက်မဆုံးရှုံးသင့်မဲနဲ့ဆုံးရှုံးနေရတဲ့နိုင်ငံတွေအတွက်ကိုနော်နည်းနည်း NUG အစိုးရမှလည်းတောင်းရှိပါတယ်။လက်တွေ့ကြကြတိတိယယောက်ဒါပဲမြင်းပြင်းမှာနိုင်ငံကနဲ့ချိန်ဆက်ပြီးတော့ပူးပေါင်းဆောင်ရွက်မှာဖြစ်ပါလေ
။အာနာသိန်းချိန်ကနေ2024ခုနှစ်ဇန်နဝါရီလ15ရက်နေ့အထိနိုင်ငံရေးအကျဉ်းသား26,000နီးပါးရှိခဲ့ပြီးအခုလက်ရှိအချိန်ထိဆိုရင်နိုင်ငံရေးအကျဉ်းသား2,000နီးပါးဖမ်းဆီးခံထားရတုံးပဲလို့ AAPP ကသတင်းထုတ်ပြန်ထားပါတယ်။2023ခုနှစ်တွင်ဆေးဝါးစောက်ရှောက်မှုလုံလောက်စွာမရလို့တည်ဆုံးခဲ့ရသူစုစုပေါင်းအယောက်20နီးပါးရှိခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေကကူညီဆောင်ရွက်ပေးနေသူတွေက VOE ကိုပြောပါတယ်ရှင်။